တဲ့နေပြီးအခုပထမဆုံးတင်ဆက်ပေးမှာကတော့မြောက်ကိုရီးယားအရေးကိစ္စဆွေးနွေးဖို့ရုရှားနိုင်ငံကိုရောက်နေတဲ့အမေရိကန်နိုင်ငံသားဝင်ကြီးအကြောင်းပါဝင်ကြီးကွန်ဒိုလီဇာရိုက်ဟာမော်စကိုမှာရုရှားကောင်ဆောင်တွေနဲ့တွေ့ဆုံပြီးမြောက်ကိုရီးယားနျူကလ িয়ার ပြဿနာနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြပါတယ်ဒါပေမဲ့လည်းအဲ့ဒီအကြောင်းတွေမဟုတ်ပါဘူးရုရှားနိုင်ငံရဲ့လူအခွင့်အရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့လည်းပြောဆိုဆွေးနွေးခဲ့သေးတယ်ဆိုတော့အနီတော်ခင်ဆုံးရေ VO ရဲ့မော်စကိုသတင်းတောက်ကဘယ်လိုများသတင်းပို့ထားသေးလဲဆိုတာပြောပြပါလားခင်ဗျာ
ကောင်းပါပြီကိုကျော်ကျော်သိရင်နိုင်ငံသားရေးဝန်ကြီးကွန်ဒိုလီဇာရိုက်ကရုရှားနိုင်ငံကိုသွားတာဟာအဓိကကတော့မြောက်ကိုရီးယားနျူကလ িয়ার ပြဿနာဆွေးနွေးဖို့ဖြစ်ပေမဲ့လို့ရုရှားနိုင်ငံရဲ့လူ့အခွင့်အရေးချိုးဖောက်နေတာတွေကိုလည်းထောက်ပြခဲ့သေးတယ်လို့မော်စကိုမှာရှိတဲ့ VOA သတင်းတောက်ဘီလ်ဂက်စပရနီကသတင်းပေးပို့ထားပါတယ်။ဝန်ကြီးရိုက်ဟာရုရှားသမ္မတပူတင်နိုင်ငံသားရေးဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးတွေနဲ့တွေ့ဆုံပြီးမြောက်ကိုရီးယားနျူကလ িয়ার ပြဿနာနဲ့ပတ်သက်တဲ့ဆွေးနွေးပွဲကိုတကပိတ်ကျင်းပခဲ့ပါတယ်။အစည်းအဝေးကျင်းပကလေးကတကပိတ်ဆိုတော့အသေးစိတ်အချက်အလက်တွေကိုထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။ Miss Rice ရဲ့ဂျပန်၊တောင်ကိုရီးယား၊တရုတ်နဲ့ရုရှားနိုင်ငံခီးစဉ်ကတော့ကုလသမဂ္ဂလုံခြုံရေးကောင်စီကနေမြောက်ကိုရီးယားနိုင်ငံအပေါ်ချမှတ်ထားတဲ့ဆုံးဖြတ်ချက်ကိုအပြည့်အဝအကောင့်ထည့်ဖို့ရည်တွန်းအားပေးဖို့အတွက်ရည်ရွယ်တာဖြစ်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအီးကနျူကလ িয়ার လက်နက်စမ်းသပ်ခဲ့တာကိုတောင်းပန်ပြီးနောက်တစ်ခါဒါမျိုးထပ်ပြီးမစမ်းသပ်တော့ပါဘူးလို့ကြေညာခဲ့တယ်ဆိုတဲ့သတင်းထွက်ပေါ်နေပြီးတရုတ်တန်တမန်ကြီးရဲ့မြောက်ကိုရီးယားခီးစဉ်တွင်မစ္စတာကင်ကဒီလိုကြေညာခဲ့တာလို့ဆိုကြပါတယ်။မစ္စရိုက်ကတော့သူ့ရဲ့တရုတ်နိုင်ငံခီးစဉ်တွင်တောက်ကြာနေ့ကတရုတ်တာဝန်ခံတွေနဲ့တွေ့ဆုံခဲ့ရမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အီးကတောင်းပန်တာတွေကြေညာတာတွေနဲ့ပတ်သက်ပြီးတစုံတရာမှတ်ချက်ပေးခြင်းမရှိတာမို့ဒီသတင်းမှန်မှန်ဆိုတာတန်တရာပွားစရာပဲလို့တရုတ်နိုင်ငံကနေရုရှားနိုင်ငံကိုအသွားလင်းရင်ပေါ်မှာသတင်းတောက်တွေကိုပြောဆိုလိုက်ပါတယ်။ချိန်ထဲမှာပဲရုရှားနိုင်ငံကဒီနျူကလ িয়ার ပြဿနာအဖြေရှာကြရမှာအမေရိကန်ပြည်ထောင်စုနဲ့မြောက်ကိုရီးယားနိုင်ငံကြားသဘောထားကွဲလွဲမှုတွေကိုတတ်နိုင်သမျှနေအောင်ပြော့ပြော့ပြောင်းပြောင်းသဘောထားကြပါလို့ဆိုအပ်လိုက်ပါတယ်။
Убеждены, что это путь рискованный. Спирально нарушение режима нераспространения.
မြန်မာနိုင်ငံသားဝင်ကြီးစာဟီလာဖရော့ကနျူကလ িয়ার ပြဿနာအရေးအသေးအယူလိုက်ရောမှုတွေမရှိတဲ့တင်းမာတဲ့အနေအထားမျိုးကိုရှောင်ရှားကြဖို့အရေးကြီးတယ်လို့ပြောဆိုလိုက်တာပါ။ဒီနျူကလ িয়ার ပြဿနာအငင်းပွားမှုပြည်လေကြီးဟာတောင်နဲ့မြောက်ကိုရီးယားတရုတ်ရုရှားဂျပန်နဲ့အမေရိကန်ပြည်ထောင်စုစတဲ့ဖြန့်နိုင်ငံကိုယ်စားလှယ်ဆွေးနွေးပွဲတွေပြန်လည်စတင်ဖို့အတွက်ရုရှားနိုင်ငံကအားတန်နေပါတယ်။မစ္စရိုက်ဟာဒီရုရှားနိုင်ငံခီးစဉ်အတွင်းမှာမော်စကိုမြို့မှာလွန်ခဲ့တဲ့သတင်းတစ်ပတ်ကအသက်ခံခဲ့ရတဲ့အချိန်မရသတင်းစာဆရာမအန်နာပိုလစ်ကော့စကာယာရဲ့မိသားစုကိုရောသူ့ရဲ့လုပ်ဖို့ကင်တဲ့သတင်းစာဆရာတွေကိုပါတွေ့ဆုံအားပေးခဲ့ပါတယ်။သတင်းစာဆရာမအန်နာပိုလစ်ကော့စကာယာဟာချက်ရှ်နီယာပြည်နယ်မှာလူခွင့်ရေးချိုးဖောက်နေတာတွေကိုကြီးကြီးထန်ထန်ဝေဖန်သတင်းပေးပို့ခဲ့သူတဦးဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့ EU ဥရောပသမဂ္ဂကနေသူ့အသက်ခံရမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးပေးဖို့တောင်းဆိုထားပါတယ်ရှင်။